တခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ကျူးလွန်တဲ့ပတ်သက်ပြီးတော့နောက်ပိုင်းတန်းစစ်သားချုပ်တိုင်းမှုကိုတာဝန်ကယူနာခဲ့တယ်လို့မြန်မာစစ်တပ်ကတရားဝင်ထုတ်ပြန်ခဲ့ပါတယ်ဖြစ်ခဲ့တဲ့အချိန်မျိုးပေါ်ကံတွေးရမှာအားနည်းချက်တွေရှိတာကြောင့်တာဝန်ဆက်လက်ထမ်းဆောင်ခွင့်ကိုယူနာခဲ့တယ်လို့သုံးသုံးမိမဲ့စစ်တပ်ကနေနားပေးတာလားဒါမှမဟုတ်နေရာရှိတောင်းတာလားဆိုတာတော့ရှင်းရှင်းလင်းလင်းမဖော်ပြပါဘူးဒါအပြင်ပြည်မှုကျူးလွန်တဲ့အရာရှိစစ်သည်9ဦးရဲတပ်ဖွဲ့ဝင်3ဦးတို့ကိုလည်းတည်ဆဲဥပဒေနဲ့အရေးယူအပြစ်ပေးခဲ့တယ်လို့ဖော်ပြပါရယ်ဒီလိုဆောင်ရွက်နေတဲ့ကြားမှာပဲတပ်မတော်ရဲ့မူဝါဒမဟုတ်တဲ့တူးချင်းလုပ်တဲ့အမတွေကိုပုံကြီးချပြီးတပ်မတော်တရားလုံးကကျူးလွန်နေတဲ့အောင်ဆွဆဲမှုတွေလုပ်တယ်ဆိုပြီးတော့မကြခင်ကဥရောပတမကရဲ့မြန်မာစစ်တပ်ကိုအရေးယူနေဆိုတဲ့သဘောထားထုတ်တဲ့မျိုးလည်းပြန်လည်တုံ့ပြန်ပါရယ်ရိုဟင်ဂျာအရေးဒီစစ်တပ်နဲ့ပတ်သက်လို့ဗြိတိန်လွှတ်တော်မှတ်တရဆွဆဲချက်တွေ EU ဥရောပတမကနိုင်ငံကြီးကြီးရကောင်စီရဲ့ဆုံးဖြတ်ချက်တွေဟာတမရော်ရဲ့လုံခြုံရေးဆောင်ရွက်မှုနဲ့ရခိုင်ရေးအစိုးရဆောင်ရွက်ချက်တွေအပေါ်ပြည်သူပြည်သားကနေအထင်ကြီးလွဲမှားကြရတယ်ဖြစ်စေရလို့ဆိုပါရဲမြန်မာစစ်တပ်ကြီးရဲ့ကဲပို့ဆောင်မှုကြီးမင်းအွန်လိုင်းကို ICC ပြည်မှုဆိုင်ရာနိုင်ငံတကာတရားရုံးမှအရေးယူနိုင်ရေးအတွက်ဗြိတိန်လွှတ်တော်အမတ်တရားတော်ကနေဗြိတိန်ဆွေရကိုဖေဖော်ဝါရီလကောင်းကပြားပေးခဲ့ကြပါတယ်အဲဒီနောက်ရပတ်သမဂ္ဂနိုင်ငံသားရေးကောင်စီမြန်မာရေးဆုံးတဲ့ချက်မှာတော့မြန်မာနိုင်ငံနဲ့စီးရေးဆက်ဆံမှုတွေကိုရှင်းချဖို့နဲ့ရခိုင်ရေးတာဝန်ရှိစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားအရေးယူဖို့အဆိုထည့်တင်ခဲ့တာပါမြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်မှာတော့ဒါရီယာလုံကျန်ဖန်တီးရဲ့ဆက်ဆဲချက်တွေအပေါ်အခြေတည်ထားတာဖြစ်ပြီးတကယ်တမ်းရခိုင်ပြည်အခုကြုံနေရတဲ့ကိစ္စတွေမှာအာဆာလက်နက်ကိုင်အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်လာမှုကြောင့်ဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျ။